ညာရေးဝန်ထမ်းတွေရဲ့အခြေခံပညာကြောင့်စာသင်ချိန်တွေကိုတလတ်တိုးတဲ့အစီအစဉ်ကိုဝေဖန်မှုတွေတိုးနေကြမှာပဲဒါဟုကန့်ကွက်တဲ့ဖဲကြိုးစိမ့်လှုပ်ရှားမှုတွေထွက်ပေါ်လာပါတယ်ပညာရေးဝန်ထမ်းဘက်ကညှိနှိုင်းလှုပ်ဆောင်လာတာမရှိမချင်းဒီလှုပ်ရှားမှုတွေကိုဆက်လုပ်သွားမယ်လို့လည်းလှုပ်ရှားသူတွေဘက်ကပြောပါတယ် VOA သတင်းတောက်မတ်မီခသတင်းပေးပို့ထားပါပါ
ပညာရေးဝန်ကြီးဌာနအနေနဲ့အခြေခံပညာကဆရာဆရာမတွေ၊ကျောင်းသားတက်မကတွေဝေဖန်အကြံပြုချက်တွေကိုလစ်လျူရှုနေတဲ့အပြင်တင်ယိုသစ်တင်ယိုဟောင်းစာသင်ကာလတွေကိုစနစ်တကျခွဲယူမှုမရှိဘဲကျောင်းဖွင့်ရဲ့ပိတ်ရက်တွေကိုလည်းစနစ်တကျမလုံဆောင်တာတွေကြောင့်ဒီဖဲကြိုးစိမ့်လှုပ်ရှားမှုကိုလုံဆောင်တာဖြစ်တယ်လို့ရန်ကုန်ပညာရေးတက္ကသိုလ်ကျောင်းသားများတက်မကမှအတွင်းရင်ကိုအောင်ပြည့်စုံကပြောပါတယ်
တင်ရောကလက်ရှိကသူကဖေဗရူလာကြီးပဲပြီးရတင်ရောတင်ပြီလေ။ဟာမက်ရှာလေးကြိုလိုက်မယ်ဆိုမက်ရှာကလည်းလုံးမတင်မဲ့တင်ရောကျွန်တော်စီကမရှိဘူး။အဲ့ဒီကုရှိရပြီးတော့ဆရာဆမားတွေကဈာထဲမှာသူတို့ဥစ္စာ KG plus ဆွဲကြတယ်သူတို့ဝမ်းမတင်နေကြရတာရှိတယ်။တင်ရောစီတွေတင်ရတာရှိတယ်။အကယ်၍အားလုံးမျိုးလုံးလိုက်ကြတဲ့ခါပါဆိုရင်ကိုရန်ဆိုရင်ကိုရန်ပြတော့စစ်မဲ့ဆရာမှမရှိတော့ဘူး။တင်းသူတို့ကဈာထဲမှာပိတ်ရက်ကလေးကများတာဖြစ်တဲ့နားဖို့ချိန်ဆော်တဲ့အဲ့ဒီတောင်းလုံးငန်းတွေလည်းသူအချိန်နဲ့တိတ်မကြတော့ဘူး။တင်းတောင်းသားတွေတော့ဆိုရင်မက်ရှာဟာရာဇီဝင်တို့ရဲမှုတယ်မှာအဲကျောင်းသားတွေကတော့သူတို့ဘာမှပြင်ဆင်တာမှမရှိဘူးလေဒီတိုင်း policy ချင်းလောက်ကြမျိုးကိုကျွန်တော်ကသဘောမကျဘူ
းမလကုံထီကျောင်းတက်ရက်တိုးတဲ့သတ်မှတ်ချက်အရအခြေခံပညာကျောင်းတွေဟာမလကုံထီဆက်လက်ဖွင့်လှစ်သွားရမှာဖြစ်ပါတယ်ဒီနှစ်ပညာသစ်နှစ်အစတည်းကတိုးဖို့ကြေညာထားပေမဲ့အခုချိန်ထိညွှန်ကြားချက်တိတိပပထုတ်ပြန်နိုင်တာမရှိသေးသလိုလက်ရှိရေးဆွဲထားတဲ့သင်ယူကလည်းလာမယ့်ဖေဖော်ဝါရီလအထိသာရေးဆွဲထားတာကြောင့်အခုပညာရေးဝန်ကြီးဌာနဘက်ကထုတ်ပြန်လိုက်တဲ့ဒီအစီအစဉ်အစ်ပေါ်ဘဝင်မကျမှုတွေအတော်လေးထွက်ပေါ်နေတာပါ။ကျောင်းသားမိဘဆရာတွေအခက်အခဲသဘောထားတင်ပြမှုမရှိဘဲစာသင်ကာလအတင်းအဓမ္မတိုးတာကိုပညာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်မပေးရင်2020ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများတက်မက်ကအဖွဲ့ချုပ် MTF ကလည်းသဘောထားထုတ်ပြန်ထားပါတယ်။ဒီလိုထုတ်ပြန်တာဟာပညာရေးဝန်ကြီးဌာနဘက်ကညှိနှိုင်းလှုပ်ဆောင်တဲ့သဘောတဘာဝကိုလက်ခံလာစေဖို့ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကလည်းပြောဆိုထားပါတယ်။တက္ကသိုလ်ဆရာများကိုစားပြုကော်မတီကဒေါက်တာအောင်မိုးသူကတော့လက်ရှိပညာရေးစနစ်ဟာပြုပြင်ပြောင်းလဲဖို့အမှန်တကယ်လိုအပ်နေတယ်လို့ဝေဖန်ထောက်ပြသွားခဲ့ပါတယ်
။အဲနိုင်ငံရဲ့ဒုက္ခနာမူမှန်းနေပြီပေါ့နော်။မြန်မာနိုင်ငံမှကြည့်လာကြည့်ရင်ဆိုလို့ရှိရတာအမှားတယ်လို့ဆိုနေတယ်နော်နိုင်ငံရဲ့ဒီနေ့ကနေကရေးသူ့အမမို့တော့ဖက်ဖက်ချတီကိုမြင်ရမှာတော့ဒီရေးသူ့လိုက်ယူနေတဲ့ဒီနေ့ရဲ့ဒီကြောင်းလာတော့လို့လူတွေကတကယ်ကိုမင်းင်းချေလုံးဆက်လို့ဟိုဆယ်ရက်ဆိုကြည့်ဟိုလုံးတရာတက်သွားမယ်ဆိုတဲ့ဟာကပညာရေးမှုတ်တာပညာရေးတော့သလုံးနဲ့ဆယ်ရက်ကြာနေကြမယ်အဲ့ဒါမျိုးရဲ့အရေးတက်နဲ့တက်ပြီဆိုလို့ရှိရင်ဟို material game ကိုစဉ်းစားတယ်တက်ပြီးစဉ်းစားတဲ့အချက်ဖြစ်တယ်ဒီကာလကဦးရင်းစင်လက်ထက်ကလှုပ်ထားတဲ့ဟို NESP ပုံမှာအခြေခံထားတယ်။အဲ NESP ပုံမှာတုံးထားတဲ့ပုံတွေကြည့်မယ်ဆိုရင်ဖိဖိတကလေးလာမှုမရှိဘူးဆိုလို့ရှိရင်ဒါအန္တရာယ်ရှိတဲ့ဟိုတကယ်တမ်းပြည်ပြောင်းလဲတဲ့ကိုထင်ရတဲ့ report အတူတွေကဖြစ်တယ်
။အရင်ကအခြေခံပညာသူငယ်တန်းကနေနိုဝင်ဘာလအထိနောက်ဆုံးနှစ်ဆောင်ပွဲဝဲတွေကို February နောက်ဆုံးပတ်မှာလှုပ်ဆောင်လေးရှိပြီးမလကနေဇွန်လအထိနှွေးချောင်းပိတ်ကာလအနေနဲ့သုံးလသတ်မှတ်ထားခဲ့ပါတယ်။ဒီပညာသင်နှစ်ကစလို့မလကုံထီကျောင်းတက်ရမယ်ဆိုရင်ကလေးတွေအနေနဲ့နှွေးကျောင်းပိတ်ကာလနှစ်လသာခံစားခွင့်ရတော့မှာဖြစ်ပါတယ်။သဒ္ဓါတန်းအထမရန်နဲ့တက္ကသိုလ်ဝန်ထမ်းကလွယ်ပြီးကျန်အတန်းတွေဟာမလ31ရက်နေ့အထိကျောင်းတက်ရတော့မှာဖြစ်ပါတယ်။ဒီဖဲကြိုးစိမ့်လှူရှားမှုတွေကိုစကိုင်းမကွေရန်ကုန်အပါအဝင်တနိုင်ငံလုံးမှာရှိရပညာရေးတက္ကသိုလ်တွေမှာဆက်လက်လှုပ်ဆောင်တော့မှာဖြစ်ပြီးကျောင်းသားမိဘဆရာတွေအခက်အခဲသဘောထားတင်ပြမှုမပါပဲစာသင်ကာလအတင်းအဓမ္မတိုးတာကိုပညာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်မပေးမချင်းဆက်လက်လှုပ်ဆောင်သွားမယ်လို့ရန်ကုန်ပညာရေးတက္ကသိုလ်ကျောင်းသားများသတ်မှတ်ကဆိုထားပါတယ်ရှင်